ထမအကြိမ်တက်တန်းအတွင်လွှတ်တော်ရဲ့ဆောင်ရွက်ချက်တွေကိုပြည်ထောင်စုလွှတ်တော်နာယကပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တဦးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်တဦးတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တဦးနဲ့တပ်မတော်သားကိုယ်စားလှယ်တဦးတို့ကနှုတ်ဆက်စကားပြောခဲ့ပါတယ်ပထမအကြိမ်ပြည်ထောင်စုလွှတ်တော်တက်တန်းအတွင်ရုပ်သိမ်းခဲ့တဲ့ဥပဒေ18ခုပြင်ဆင်တဲ့ဥပဒေ103ခုနဲ့အသစ်ရေးဆွဲတဲ့ဥပဒေ109ခုရှိတယ်လို့သိရပါဗျ။ဥပဒေပြုရေးမှန်တိုင်ဖြစ်တဲ့လွှတ်တော်ကိုတခြားမှန်တိုင်တွေကဝင်ရောက်ဆက်ဖက်တာအပြစ်ရှာတယ်လို့မမြင်အောင်ဆောင်ရွက်ဖို့အရေးကြီးကြောင်းနဲ့လွှတ်တော်ကဆောင်ရွက်တဲ့လုပ်ငန်းတွေဟာဥပဒေနဲ့ညီမညီကိုကြီးဖို့ပဲလိုအပ်တယ်လို့သူရဥရွှေမန်းကနောက်ဆုံးအပိတ်မင်ကွန်းမှာအခုလိုပြောပါဗျ။
လွှတ်တော်ကိုအခြားမှန်တိုင်တွေကငါတို့လုပ်ငန်းတွေဝင်ရောက်ဆွတ်ဖက်နေတယ်ချုပ်ချယ်ကန့်သတ်နေတယ်ထောက်ပြအပြစ်ရှာနေတယ်လို့မမြင်ဘူးအရေးကြီးပါတယ်လွှတ်တော်ကလွှတ်တော်လုပ်ငန်းတွေကိုတောင်းနဲ့တောင်းရဆောင်တဲ့နေရာမှာဥရိနဲ့အညီဆောင်ရတာဟုတ်မှုဆိုတာပဲပြန်လဲသုံးသပ်ဆောင်ဖို့လိုပါတယ်ဒါကြောင့်လွှတ်တော်လုပ်ငန်းတောင်းကိုအမြင်မှန်နဲ့ကြည့်မြင်တတ်ဖို့နဲ့စမ်းစစ်ပြီးပူးပေါင်းဆောင်ဖို့လိုတယ်လို့ကျွန်တော်နဲ့တင်ပြလို့
ပြီးခဲ့တဲ့တက်တန်းအတွင်းမေကွန်ပေါင်း1000ကျော်အရေးကြီးအဆို32ခုအပါအဝင်အဆိုပေါင်း220ကျော်ကိုမင်းမြန်တင်သွင်းနိုင်ခဲ့တယ်လို့သူရဥရွှေမန်းကပြောပါတယ်။ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုစားပါတီရဲ့ဒုတိယဥက္ကဋ္ဌဖြစ်တဲ့ပြည်သူ့လွှတ်တော်ကိုစလဲသူရဦးအေးမြင့်ကပြီးခဲ့တဲ့တက်တန်းအတွင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုစလဲတွေဟာတိုင်းရင်းသားစီးနှုံးညီညွတ်ရေးကိုမထိခိုက်စေဖို့ပါတီအချင်းချင်းတန်းတူညီတူဆက်ဆံဖို့စတာတွေကိုစ조사ခဲ့ကြောင်းပြောပါတယ်။
ကျွန်တော်တို့ပြည်ထောင်စုကြံခိုင်တဲ့ဗိုလ်ရေးပါတီကကိုယ်စားလှယ်များအနေနဲ့ဆွေးနွေးတင်ပြချက်များပြုလုပ်ခဲ့ရမှာလဲတိုင်းသားစီလုံးညီညွတ်ရေးကိုမတိခိုက်စေဖို့တိုင်းသားချင်းချင်းပါတီချင်းချင်းဒန်းတူညီတူဆက်ဆံဖို့ပြည်သူများရဲ့ဘဝလက်တွေ့ကြကြတိုးတက်မြင်မာဖို့သဘောကိုယ်လက်မှုများရှိရင်လဲဆွေးနွေးညှိနှိုင်းဖြေရှင်းခြင်းဖြင့်အဖြေရှာဖို့တို့ကိုဥတည်ဆောင်ရွက်ခဲ့ကြပါတယ်တနည်းအားဖြင့်ဒီမန်းရဲ့ပန်းတွေတစ်ခုတည်းအတွက်အားလုံးဂျိုင်းတူမှရင်ကြွမယ်တဖက်သေးကိုအားလုံးဂျိုင်းလူတွန်းရင်ရွေ့မယ်ဆိုတော့အပြုတ်သဘောကိုခြေခံပြီးဆောင်ရွက်ခဲ့ကြပါကြောင်းနဲ့အင်အားကြီးပါတီတဲ့အနေနဲ့တင်ပြခဲ့တဲ့လမ်းစဉ်အတိုင်းသာကျင့်သုံးသွားခြင်းပါကြောင်းအကြံပြုတင်ပြပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြည်သူ့လွှတ်တော်ကိုစလဲဒေါ်ဆန္နာမင်းကပြီးခဲ့တဲ့လွှတ်တော်တက်တန်းအတွင်းမှာမေကွန်းတွေအဆိုတွေကိုကန့်သက်ချက်နဲ့တင်ပြခဲ့ရတာတွေရှိကြောင်းနဲ့ဒုတိယတက်တန်းမှာအဲ့ဒီအချက်တွေကိုပြင်ဆင်တင်ကြောင်းပြောခဲ့ပါတယ
်ပထမအကြိမ်အစည်းအဝေးကာလအတွင်းမှာလွှတ်တော်ကိုစလဲများရဲ့မေကွန်းတွေအဆိုတွေကိုလွယ်ကူစွာတင်ပြနိုင်ခဲ့ခြင်းရှိခဲ့တယ်လို့အကန့်အသတ်နဲ့လည်းပြုလုပ်ခဲ့ခြင်းတွေရှိခဲ့ရပါတယ်ဒါတွေကိုနောက်ဒုတိယကြိမ်လွှတ်တော်တက်တန်းကာလမှာပြန်လည်သုံးသပ်ပြီးလုံနီးလုံဟန်တချို့ကိုပြုပြင်ပြောင်းလဲသင့်ပါတယ်လို့အကြံပြုတင်ပြလိုပါတယ်
တိုင်းရင်းသားကိုယ်စားလှယ်တွေကိုစားကြန့်ခိုင်ဖွံ့ဖြိုးရေးပါတီကကယားပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်တင်ကလွှတ်တော်တွေဟာဒီမိုကရေစီကိုပုံမရှင်သန်အောင်ဆောင်ရွက်ပေးနိုင်တဲ့အောင်မြေဖြစ်ပြီးလာမယ့်လွှတ်တော်အသစ်အနေနဲ့အစဉ်လာကောင်းတွေကိုထိန်းသိမ်းနိုင်မှုဆုတောင်းကြောင်းပြောပါတယ
်ညီညွတ်မှုစည်းလုံးမှုနိုင်ငံရေးအသိအမြင်ရှိမှုတာဝန်ယူမှုတာဝန်ခံမှုများဟာလွှတ်တော်ရဲ့ဂုဏ်သိက္ခာကိုမြင့်မားစေတဲ့ပြင်လွတ်တော်တွေဟာဒီမိုကရေစီကိုပုံမရှင်းတာနဲ့အောင်မြင်ဖြစ်တယ်ဒီမိုကရေစီရဲ့အတိကတော်ချက်အထွက်စီးဖြစ်တယ်နိုင်ငံတော်နဲ့ပြည်သူအကြောမှာပေါင်းကူကောင်းတော်တို့အနာဂတ်လွတ်တော်များတက်ဆက်ကနိုင်ပြီလည်းဖြစ်ပါတယ်နောင်လွတ်တော်များကလည်းဒီအလားလာကောင်းကိုဆက်လက်တည်ပို့နိုင်ကြပါစေလို့ဆုတောင်းပါတယ်
ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေဟာလာမယ့်ဖေဖော်ဝါရီ1ရက်နေ့မှာစတင်မဲ့ပြည်သူ့နဲ့အမျိုးသားလွှတ်တော်ကိုတက်ရောက်ကြမှာဖြစ်ပါတယ်။ဒုတိယအကြိမ်လွှတ်တော်မှာ NLD ပါတီကကိုယ်စားလှယ်400နီးပါးအပါအဝင်ပါတီပေါင်း73ပါတီကကိုယ်စားလှယ်တွေနဲ့တတိပုဂ္ဂလကိုယ်စားလှယ်3ဦးတက်ရောက်ကြမှာဖြစ်ပါတယ်ရှင်။